ထိုင်းနိုင်ငံတောင်ပိုင်းကပြည်နယ်14ခုမှာအကြောင်းမျိုးမျိုးကြောင့်အကျဉ်းချခံထားရတဲ့မြန်မာနိုင်ငံသားတွေကိုလွတ်ရစေတဲ့အခါမှာမြန်မာနိုင်ငံဘက်ကပြန်လည်လွှဲပြောင်းပေးဖို့အတွက်ထိုင်းနိုင်ငံတောင်ပိုင်းရနောင်းလူဝင်မှုကြီးကြပ်ရေးထိန်းသိမ်းစခန်းမှာထိန်းသိမ်းထားတာပါ။အေဘီလ9ရက်နေ့မှာတော့လွတ်ရစေတဲ့မြန်မာနိုင်ငံသား153ယောက်ကိုရနောင်းလာဘကထိန်းသိမ်းစခန်းကနေမြန်မာနိုင်ငံကော့တောင်းဘက်အာနာပိုင်နေထံကိုပြန်လည်လွှဲပြောင်းပေးခဲ့ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ဒီထိုင်းတောင်ပိုင်းမှာရှိတဲ့ဟာလားဒါပြောတဲ့အကြောင်းအရာအလိုမျိုးပြည်ထောင်ကြံ့ခံပြီးတော့အချုပ်တွေထောင်ကြရတဲ့ဝန်ကိုင်းအဲလိုထောင်တွေပဲကြပြီးတဲ့အခါကျရင်ကျွန်တော်တို့ဟိုသူ့ရဲ့ပြည်ထောင်တွေပဲကြလို့ပြီးသွားပြီဆိုလို့ရှိရင်လာဝကနဲ့တစ်ဆင့်ပြန်ပြီးတော့ပို့ရတယ်လေ။လာဝကပြန်ပို့တစ်ဆင့်ပြန်ပို့ရတဲ့အခါကျတော့အဲဒီကကျွန်တော်လာဝကကိုပဲကျွန်တော်တို့ဒီသံဃာတို့ဒီချုံဘုံစသည်မျိုးအဲ့မျိုးကနေပြီးတော့ပို့လိုက်ရအောင်ပို့လိုက်တဲ့ဟာတွေကကျွန်တော်လာဝကမှာတွားရောက်တယ်ရောက်ပြီးရခါကျတော့မှသူတို့ကအလဲကြနဲ့ပြန်ပြီးတော့အဲ့လိုပို့ရတယ်လေဒီလူကအများနဲ့ဟိုများတဲ့ခါကျတော့လေအများနဲ့ပုံမှန်တိုင်းဟိုးလောင်းလို့ပို့နေတာမဟုတ်ဘူးအဲ့ဒီတလအခုဆိုလို့ရှိရင်ဒါအများဆုံးပြန်တလကိုတစ်ခါပေါ့အဲ့လိုဒီခေါက်ကတော့ဒါ153ကိုပို့ပြရပါတော့
အရင်တော့ကတော့လွတ်ရစေသူတွေကိုရနောင်းကနေကော့တောင်းဘက်ကိုမကြာခဏလွှဲပြောင်းပေးတာတွေရှိပေမဲ့အခုကိုဗစ်ကပ်ဘေးကာလကစပြီးမြန်မာနိုင်ငံဘက်ကအကန့်အသတ်နဲ့ပဲပြန်လည်လွှဲပြောင်းပေးနေတာပါအထူးကားကတော့မြန်မာနိုင်ငံဘက်မှာကွာရန်တင်းလုပ်ဖို့အတွက်နေရာမလုံလောက်တာတွေနဲ့စောင့်ကြည့်ရေးစင်တာမှာထားတဲ့အချိန်စားတောက်ရေးအတွက်အခက်အခဲရှိနေတာတွေကြောင့်တလကိုအကန့်အသတ်နဲ့ပဲလက်ခံတယ်ဆိုပြီးဦးမင်းဦးကပြောပါတယ
်ဟုတ်တယ်ဆိုတာလည်းသူကတကယ်တကယ်ကျတော့သူဟိုဗမာပြည်ပဲအချမ်းမှာလက်ခံပြီးတော့အဲ့ဒီကွာရန်တင်းထားဖို့လို့ဒီထောက်ပံ့မှုတို့ဒါတွေကအဆင်ပြေ ው လေအဲ့တော့တင်းနာကြီးတိုင်းကိုပဲဦးစားပေးပြီးတော့လက်ခံပို့ပေးတာဟိုမှာအာနာပိုင်းကြီးမှာအဲ့လက်ခံထားဖို့ပံ့ပိုးဖို့အတွက်စာရေးရေးကမေးကြရမရှိဘူးအဲ့လိုလူတွေတို့ကတော့အဲ့ဒါအကျဉ်းအခက်ခဲရှိ
အေဘီလာ9ရက်နေ့ကရနောင်းဘက်ကထိုင်းအာနာပိုင်းကြီးကမြန်မာဘက်ကကော့တောင်းအာနာပိုင်းကြီးထံကိုပြန်လွှဲပြောင်းပေးလိုက်တဲ့အထက်မှာမြန်မာရှစ်ပြောင်းလို့တမအမျိုးသား85ဦးအမျိုးသမီး60ဦးနဲ့ကလေး10ဦးအားလုံးပေါင်း153ဦးကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ပြစ်ဒဏ်ကျခံရပြီးလူရဲစစ်နေတဲ့မြန်မာနိုင်ငံသားတွေထောင်ထဲထိရှိနေပေမဲ့မြန်မာနိုင်ငံဘက်မှာကိုဗစ်ကပ်ဘေးကာလစောင့်ကြည့်ရေးစင်တာမလုံလောက်တဲ့အတွက်ထိုင်းဘက်ကပြန်လွှဲပြောင်းပေးတာတွေကိုအကန့်အသတ်နဲ့ပဲလက်ခံနိုင်ပါတယ်။ထိုင်းအချင်းထောင်တွေအချုပ်တွေကနေလူရဲစစ်တဲ့မြန်မာတွေကိုတော့မဲဆောက်မြောက်ဒီမဲဆိုင်တာချီလေးရနောင်းကော့တောင်းလမ်းတွေကနေပြန်လည်လွှဲပြောင်းပေးလို့ရှိပါတယ်ရှင်။